ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ကာယောဂါကာကွယ်ထိန်းချုပ်ကူတာရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံတော်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ဒီဗဟိုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီး၊ကျန်းမာရေးနဲ့အာဏာပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှူးတွေအဖြစ်ပါဝင်ပါတယ်။ကျမ်းမာရေးနဲ့အာဏာပိုင်ဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြင့်တဲ့အတွင်းဝင်တို့ကလည်းတွဲဆက်အတွင်းရေးမှုတွေအဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။ COVID-19 ကာယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီမှပြည်ထောင်ရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝန်ကြီးဌာနအားလုံးနီးပါးရဲ့ဝန်ကြီးတွေကလည်းအဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။COVID-19 အဆုတ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟိုကော်မတီကိုဒီနေ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ COVID-19 ရောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တခြားမန်တပ်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းတွေကိုဒီနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့ထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်တမလာရုံးကအမိန့်ထုတ်ပြန်ပါတယ်။မတ်လ12ရက်ကြာပြီနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့သတင်းမှားတွေကောလာဟလတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အာဂရုစားဝင်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့အတွက်သမရယုံရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။